ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးအတွက်ကျောင်းတွေကိုပိတ်လိုက်ရမှာမြန်မာရှေ့ပြောင်းစာသင်ကျောင်းတွေပေါ်မှာလည်းရိုက်ခတ်မှုရှိနေပါတယ်။ထိုင်းမြန်မာနယ်စပ်မှာမိုက်ဂရန့်လန်နီစင်တာလို့ခေါ်တဲ့ရှေ့ပြောင်းစာသင်ကျောင်းပေါင်း80နီးပါးရှိရမှာမလ၁၈ရက်နေ့ကနေစပြီးကျောင်းတွေပိတ်ဖို့အတွက်ထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့ MEC ကလို့ခေါ်တဲ့မိုက်ဂရန့်အဂျူကေးရှင်းကိုနေတင်စင်တာကအသိပေးချက်ထုတ်ပြန်လိုက်တာပါ။ဒါဟာကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်
ဆိုရင်ဒီအချင်းလေးရှိလာတာမို့လူစုလူဝင်းနဲ့ကျောင်းတွေတက်တာတွေမလုပ်ဘူးခွင့်မပြုတော့ကျောင်းညာမယ်ပေါ့နော်ကျောင်းညာပြီးမယ်ထို့တော်လည်းပဲဒီကြားထဲမှာပေါ့အဥမာစာမေးပွဲတန်းလန်းနဲ့ထင်နေတဲ့ကျောင်းတွေရှိတယ်ပေါ့ကျောင်းမမကြီးသေးတဲ့ကျောင်းတွေရှိတယ်အဲ့လိုကျောင်းတွေကြတော့ဒီလူစုခွဲပြီးတော့ပေါ့နော်အတန်းလိုက်ပေါ့ဥမာတန်းလား၂တန်းလားဒီနေ့အပြည့်စာမေးပွဲပေါ့နောက်တစ်ရ င်းပြီးအောင်လုပ်ပါလို့တော့သူတို့ပြောဆိုထားတာပ
ါ။စာတင်ကြချို့မှာတော့ဘော်ဒါတွေထားပြီးမိဘတွေကစိတ်ယုံနေမှာအလုံးလုံးနေရတာမို့အတူနေလို့မရတဲ့တောင်းသားတွေကိုရွေရည်တောင်းပရက်ဒီမှာလည်းလက်ခံပေးရတာတွေရှိတယ်လို့တချို့ကျောင်းသားတွေကတော့မိဘတွေနဲ့အတူနေရပြန်ကြတာတွေလည်းရှိနေပါတယ်။ဒီထက်မှမိဘမဲ့ကလေးတွေလည်းရှိနေတာပါ။ဒီလိုကျောင်းသားတောင်းသူတွေနဲ့ပတ်သက်လို့ညွှန်ကြားချက်ထုတ်ပြန်ထားတာတွေကိုလည်းဆက်ပြောပြပါတယ်
။ဥပမာအဆောင်မှာအဆောင်နေကလေးတွေအတွက်ကြတော့ဒီတပတ်အတွင်းပေါ့နော်။အဆောင်မပြီးသွားပြီဆိုရင်မိမိရဲ့ခြံသာနေရတွေကိုပြန်ပို့လို့ရတယ်ဆိုလည်းပို့ပါ။အဲကလေးလုံးဝကလေးတွေမှာမိဘမရှိဘူး။ကျောင်းမှာလည်းနေရတဲ့အနေအထားဆိုရင်တော့ MCC ကိုပြန်ပြီးတော့တင်ပို့ပေးပါဒီကလေးတွေရဲ့ကျန်းမာရေးအတွက်ပေါ့နော်ဒီကျောင်းရဲ့လုံခြုံရေးအတွက်ပေါ့နော်ပြန်ပြီးတော့တင်ပို့ပေးပါလို့သူတို့ပြန်ပြီးတော့
မကြခင်မှာ2020-2021ပညာသင်နှစ်အတွက်ကျောင်းသားကျောင်းသူတွေကိုပြန်လက်ခံဖို့ရှိရမှာဒီနှစ်မှာတော့ကျောင်းသားသင်လက်ခံရမှာစီမံကန့်သတ်ချက်တွေပို့လာလိမ့်မယ်ဆိုပြီးဒေါ်ရွှေစင်ဝင်းကပြောပါတယ
်ဒီနောက်တစ်ခဲနှစ်စီရအတွက်ပြန်ဖွင့်ပေးရမယ်ရက်ကိုသူတို့ပြန်ပြီးတော့ကြော်ညာပေးတယ်အဲ့ဒီလိုတော်ညမယ်ဆိုရင်လေဥပမာညီမတို့ကျောင်းတွေက registration ပေါ့နော်ဒီကျောင်းသားအစ်စ်ဒီဟောင်းကြီးပြန်ပြီးတော့လက်ခံမယ်ဆိုရင်လေအဲ့ဒီသူတို့ဒီချမှတ်ထားတဲ့ဒီစီကံလေးတွေပေါ့နော်ဒီလိုက်နိုင်ရမယ်ပုံစံလေးသူတို့ဒီနေ့ထုတ်ပြောတယ်အဲ့ဒါကဘာလဲဆိုတော့ဥပမာကျောင်းတွေကလေးတွေလက်ခံမယ်ဆိုရင်ဘယ်ကနေလာလဲပေါ့နော်ဘယ်ဒီခိုင်းကိုရောက်တာကဘယ်လောက်ရှိပြီလဲပေါ့ဥပမာပေါ့နော်မြန်မာပြည်လာရဆိုရင်မြန်မာပြည်မှာပတ်သက်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးဘာတွေသိခဲ့လဲပေါ့ဘာတွေပေါင်းချင်မှာဘာတွေရှိခဲ့လဲပေါ့အဲအဲ့လိုမျိုးတို့သတင်းချက်လက်လေးကောက်လို့ရအောင်လို့ဆိုပြီးတော့တို့ form format လေးတို့ပြန်ချပေးမယ်အဲ့ဒီကလေးတို့စောင့်ကြည့်ကြလား14ရက်ဆိုပြီးတော့တို့အိမ်နေနေမှာပဲပေးထားမယ်ပြီးတော့မှလာစာသင်ခန်းတော့တို့ပေးဝင်တဲ့အစီအစဉ်တွေနဲ့တို့တွားမယ်အဲ့တော့ကိုထပ်ပြီးတော့အစီအစဉ်တွေတို့ထပ်ခေါ်ဖို့ follow up လုပ်ဖို့အစီအစဉ်တွေရှိတယ်
အခုအခါမှာတော့ထိုင်းကျန်းမာရေးဝန်ကြီးဌာနကမြန်မာရှေ့ပြောင်းစာသင်ကျောင်းတွေလိုက်နိုင်ရမယ့်အခြေအနေတွေကိုမြန်မာရှေ့ပြောင်းဆရာမများအစည်းအုံးပါဝင်ပညာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကိုလိုက်နိုင်တွေ့ဆုံမှုတွေလုပ်နေပါတယ်။အဲဒီမှာတော့ကျန်းမာရေးအတွက်တေချာပြင်ဆင်မှုတွေလုပ်ရမှာတွေကိုလိုက်နိုင်ဆွေးနွေးနေတာပါ။ကျမကအေးအေးပါပါ။ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။